This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်
ရေဒီယို NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီဆရာနာရှင်ဘီတို့မှကင်းဝေးပြီးကိုယ်စိတ်နှပါဘီကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလာရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစပြီးတော့2025ခုနှစ်ဧပြီလ3ရက်နေ့ညပိုင်းရေဒီယို NUG ညပိုင်းထုတ်လွှင့်မှုတွေကိုစတင်ပြီးသွားတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီရီသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဧပြီလ3ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့စီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ဧပြီလ22ရက်နေ့အထိအပြည့်ရထားမယ်လို့ KIO KIA ကြေညာလိုက်ပြီးတော့တော်လိုင်းရေးအဖွဲ့တွေကိုပြောထားတဲ့အချက်တွေစစ်တပ်ကိုယ်တိုင်လိုက်နာဖို့တတိပေးတဲ့သတင်းကိုတင်ပြပေးပါမယ်ဧပြီလ22ရက်နေ့အထိအပြည့်ရထားမယ်လို့ KIO KIA ကြေညာလိုက်ပြီးတော့ဒေါ်လာရင်းအဖွဲ့တွေကိုပြောထားတဲ့အချက်တွေစစ်တပ်ကိုယ်တိုင်လိုက်နာဖို့လိုတယ်လို့ KIO KIA ဘက်ကသတိပေးပြောကြားလိုက်ပါတယ်။ဧပြီလ2ရက်နေ့ကနေ22ရက်နေ့အထိယာယီအပြည့်ရထားမယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပြီးတဲ့နောက် KIO KIA ဘက်ကသတင်းထုတ်ပြန်ရမှာအခုလိုသတိပေးပြောကြားလိုက်တာဖြစ်ပါတယ်။KIO KIA အနေနဲ့ဒီကာလအတွင်းခုခံကာကွယ်တာကလွဲလို့ထိုးစစ်ဆင်တိုက်ခိုက်တာတွေရပ်ဆိုင်းထားမယ်လို့အသိပေးထားပါတယ်စစ်ကောင်စီဘက်ကယာယီအပြည့်ရထားမယ်ဆိုတဲ့ထုတ်ပြန်ချက်ဟာမလ28ရက်နေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းမြင်းငလင်းဘေးဒဏ်ကြောင့်ကိုညီကေစေးလုပ်ငန်းတွေဆောင်ရွက်နိုင်ဖို့ထုတ်ပြန်လိုက်တာလို့နားလည်ရတဲ့အကြောင်း KIO KIA ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကထုတ်ပြန်တဲ့ထုတ်ပြန်ချက်အပိုက်၄ပါအကြောင်းအရာနဲ့အချက်လက်တွေကိုတိုင်းရင်းသားတော်လှန်ရေးအဖွဲ့တွေနဲ့တော်လှန်ရေးတပ်ဖွဲ့တွေသာမကစစ်တပ်ဘက်ကလည်းလိုက်နာဖို့လိုတယ်လို့ဆိုထားပါတယ်စစ်ကောင်စီရဲ့ထုတ်ပြန်ချက်အပိုက်၄မှာယာယီအပြည့်ရကြေညာထားတဲ့ကာလအတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အခြားလက်နက်ကိုင်အဖွဲ့များအနေနဲ့စစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်ခြင်းတပ်ဌာနချုပ်တွေကိုနှောက်ယှက်တိုက်ခိုက်ခြင်းများအင်အားစုဆောင်ခြင်းပြင်းစင်စုဖွဲ့ခြင်းနေမြေချဲ့ထွင်ခြင်းစတာတွေမလုပ်ဖို့ကန့်သတ်ထားပြီးလုပ်ခဲ့မယ်ဆိုရင်တုံ့ပြန်သွားမယ်လို့ဖော်ပြထားပါတယ်ဒီထုတ်ပြန်ချက်အပိုက်လေးနဲ့ပတ်သက်လို့ KIO ခေါင်းဆောင်တဦးဖြစ်တဲ့ဒုတိယဘူချုပ်ကြီးဂွမ်မော်ကတဘာဝဘေးပြန်လဲထူထောင်ရေးလုပ်ငန်းဟာရေရှည်လုံးရမှာဖြစ်တဲ့အတွက်ကြောင့်အပြည့်ရကြေညာချက်တွေကို SCC အပါအဝင်တိုက်ပွဲဆင်နွှဲနေသူတွေအားလုံးလိုက်နာဖို့လိုတယ်လို့မှတ်ချက်ပြုထားပါတယ်မလ28ရက်နေ့ကအင်အားပြင်းငလင်လှုပ်ခတ်ခဲ့ပြီးတဲ့နောက်အမျိုးသားညီညွတ်ရေးအစိုးရကလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့ငလင်တန်းတဲ့ဒေသတွေနဲ့ဆက်ဆက်နေတဲ့ဒေသတွေမှာခုခံကာကွယ်စစ်လွဲပြီးတော့ထိုးစစ်အားလုံးမလ30ရက်နေ့ကနေဧပြီလ12ရက်နေ့အထိရပ်ဆိုင်းထားမလို့မလ29ရက်နေ့မှာအစောဆုံးကြေညာခဲ့ပါတယ်ငလင်နောက်ဆက်တွဲကေစေးကြီးလုပ်ငန်းတွေအမြန်ဆုံးထိရောက်စွာဆောင်ရွက်နိုင်ဖို့တိုက်ပွဲဖြစ်နေတဲ့နေရာတွေမှာထိုးစစ်တွေလုံးမှာမဟုတ်ပဲတလားတာအပြည့်ရက်မယ်လို့မြောက်ပိုင်းမှာမိညီနောင်သုံးဘွဲကလည်းအေဗီလာတရက်နေ့မှာထုတ်ပြန်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးစစ်ကောင်စီကအပြည့်ရက်ထားမယ်လို့ကြေညာပြီးနောက်ရက်မှာပဲဝိုင်းမော်ဘက်ကစီးလှုပ်ရှားလာတဲ့အတွက်တိုက်ပွဲဖြစ်တဲ့တရင်ကိုတင်ပြပေးပါမယ်အကြံဘက်စစ်ကောင်စီကငလင်ဘေးကေစေးရဲ့အတွက်ရက်ပေါင်း20ကြာအပြည့်ရထားမယ်လို့မနေ့ကညကကြေညာခဲ့ပေမဲ့ဒီကနေ့မနက်ပိုင်းမှာကချင်ပြည်နယ်ဝိုင်းပေါ်မြို့နယ်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးစီရီလှုပ်ရှားလာတဲ့အတွက်ကြောင့်တိုက်ပွဲဖြစ်ပွားနေတယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါရယ်အကြံဘက်စစ်ကောင်စီကဧပြီလ2ရက်နေ့ကနေ22ရက်နေ့အထိယာယီအပြည့်ရက်ကာလအဖြစ်သတ်မှတ်ပြီးတော့ငလင်တန်းတင့်ပြည်သူတွေကိုကူညီကေစေးရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအရှိန်အဟုန်နဲ့ဆောင်ရွက်နိုင်စေဖို့အပြည့်ရထားမယ်လို့ကြေညာခဲ့တာဖြစ်ပါရယ်အခုလို့ကြေ ညာထားပေမဲ့ဒီကနေ့မလ3ရက်နေ့မနက်ပိုင်းမှာဝိုင်းမော်မြို့နယ်မှာရှိတဲ့ခလာရ58တပ်ရင်းကလက်နက်ကြီးတွေအစက်မပြတ်ပစ်ခတ်ခဲ့တဲ့အပြင်စီရေးလှုပ်ရှားမှုတွေပါလှုံ့ဆော်လာတာကြောင့် KIA တပ်တွေနဲ့ထိတွေ့တိုက်ပွဲဖြစ်လာတာလို့ဒေသသတင်းရင်းမြစ်တွေကဆိုထားပါတယ်။မနက် 8:15 မိနစ်လောက်ကစပြီးတော့မိုင်းတာဘက်ကတက်လာပြီးတော့လက်မြန်ကွန်ကရစ်တံတားကနေ KIA တပ်တွေရှိတဲ့နေရာကိုစစ်ကောင်စီဘက်ကပြစ်ခတ်တိုက်ခိုက်လာတာလို့ဒေသတွင်းသတင်းရင်းမြစ်တွေရဲ့အဆိုကိုကိုးကားပြီးတော့ဒေသတွင်းသတင်းဌာနအချို့ကဖော်ပြထားကြပါတယ်။လက်မြန်ရွာအထက်ပိုင်းကို KIA နဲ့ပူးပေါင်းတပ်တွေတပ်ထင်းချုပ်ထားတာဖြစ်တဲ့အတွက်ကြောင့်စစ်ကောင်စီဘက်ကထိုးစစ်ဆင်တိုက်ခိုက်လာတာလို့အသိပေးထားတာဖြစ်ပါတယ်။ထို့အတူဒီကနေ့မနက် 6:00 လောက်ကစပြီးတော့မိထီလာရှမ်းတဲလေတပ်ကဝိုင်းတွဲလေရင်ကစကိုင်းတိုင်းအင်းတော်မြို့ကိုဘုံ32လုံးကျေချခဲ့တယ်လို့လေကြောင်းကင်းထောက်အဖွဲ့ဖြစ်တဲ့ NAS NAS လေကြောင်းရန်ကင်းထောက်အဖွဲ့ကတတင်းထုတ်ပြန်ထားပါရီအကြံဖက်စစ်ကောင်စီရဲ့ယာယီအပြစ်ရဲ့ကြီးညာချက်အပေါ်တုံ့ပြန်တဲ့အနေနဲ့ KIU ဘက်ကလည်းရက်20ကြာအပြစ်ရက်မယ်လို့ထုတ်ပြန်ကစစ်တပ်အနေနဲ့ကြီးညာချက်အတိုင်းလိုက်နာဖို့တတိပေးထားပါရခင်ဗျာဆလဘီစစ်ဘေးစစ်တံနဲ့တဘာဝဘေးဒဏ်ကြောင့်ဒုက္ခရောက်နေတဲ့အရသာပြည်သူတွေကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အမျိုးသမီးတအူးသိဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စစ်ဘေးစစ်တံနဲ့တဘာဝဘေးဒဏ်ကြောင့်ဒုက္ခရောက်နေတဲ့အရသာပြည်သူတွေကိုငဲ့ညာထောက်ထားတာမရှိဘဲပြည်သူလူထုနေထိုင်ရာကျေးရွာအတွင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်အမျိုးသမီးတအူးသိဆုံးခဲ့ရတယ်လို့ KNU ဘဟုကဒီကနေ့ဧပြီလ3ရက်နေ့မှာထုတ်ပြန်ပါတယ်။ကရင်အမျိုးသားအစည်းအရုံးကော်သူးလီအုပ်ချုပ်နေမြေဒူပလာယာခရိုင်ဂျုံတူမြို့နယ်မှာတိုက်ပွဲဖြစ်တာမရှိဘဲအကြံဘက်စစ်တပ်ကဧပြီလ10ရက်နေ့ညနေ 9:00 ခွဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်တေဆုံးရတာလို့ဆိုပါတယ်။ကြုံတိုးမြို့နယ်မြောက်ကြာအင်းအုပ်စုဝိဇာကုန်းကျေးရွာပတ်ဝန်းကျင်မှာတိုက်ပွဲဖြစ်တာမရှိဘဲနဲ့အကြံဘက်စစ်ကောင်စီတပ်စကခ12လက်အောက်ခံတပ်တစ်အမြောက်ကုန်းကနေ120မမလက်နက်ကြီး9လုံးပစ်ခတ်ခဲ့ရာလက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုကြောင့်ဝိဇာကုန်းကျေးရွာကအသက်58နှစ်အရွယ်အမျိုးသမီးတဦးနှလုံးဖောက်ပြီးတော့နောက်ပြန်လေးကြရာကအုတ်ခုံနဲ့ရိုက်မိပြီးသေဆုံးသွားခဲ့တာလို့အသိပေးထားပါတယ်တနိုင်ငံလုံးမှာရှိတဲ့ပြည်သူလူထုစစ်ဘေးစစ်တံနဲ့တဘာဝဘေးဒဏ်တွေကြောင့်အသက်အိုးအိမ်စီးစိမ်တွေဆုံးရှုံးခဲ့ရပြီးတော့ဒုက္ခရောက်နေချိန်မှာအာဏာသိမ်းထားတဲ့အကြမ်းဖက်စစ်ကောင်စီဟာလူသားချင်းစာနာထောက်ထားမှုမရှိဘဲစီရေးပြင့်မှန်မဟုတ်တဲ့ဘာသာရေးအဆောက်အုံတွေပြည်သူစည်းရုံစည်းကမ်းတွေစာသင်ကျောင်းတွေနဲ့အပြစ်မဲ့အရက်သားပြည်သူတွေနေထိုင်တဲ့နေရာတွေကိုပိတ်မှတ်ထားပြီးတော့ရွေကျက်ရှိရှိနဲ့ပြစ်ခတ်တိုက်ခိုက်နေတာလို့ KNU ဘဟုကထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဂလင်းလှုပ်ခတ်ပြီးနောက်ပိုင်းထွက်ပေါ်လာတသိမ်မူရည်ရဲ့ကိုသတိပြုကာကွယ်နိုင်ရန်အတွက်အသိပညာပေးချက်လက်များကိုပြန်လည်စူးစီးဖော်ပြလိုက်ပါတယ်မွေးကမ်းခံရအောင်ကာကွယ်ပါတော်လာရတွင်ရှုခနဲ့အပိတ်သို့မဟုတ်ဘုမနက်ကိုစီးနှင်းမှာခြေလန်းတိုင်းသတိထားပြီးတုံတချောင်းဖြင့်ခြောက်လန်းပါညချိန်တော်လာရ၌ဓာမီကိုအသုံးပြုပါအိမ်နေရ၌ဝင်ဝင်နိုင်သောအပေါင်းများရှိလျင်ပိတ်ပါအစားအစာနှင့်ရေကိုအလုံးပိတ်ဘူးများဖြင့်သိမ်းဆည်းပါမွေးမြူရေးတရိတ်ဆန်များကိုအိမ်ပြင်ပ၌ထားရှိပါထင်းချောင်းပုံများကိုအိမ်နှင့်ဝေးရာ၌ထားရှိပါအိမ်ယာကလေးများကိုကျန်းပြင်အထက်မြင့်ထားပါခြေနှောင်ဖြင့်အိပ်ပါနေပလဲရှိခြုံပုံများနှင့်မိုက်တိုက်များကိုရှင်းလင်းပါဝေကိုက်ခေရလင်းနီးစရာကျမ်းမာရေးဌာနသို့ချက်ချင်းတော်ပါဒယ်လီကျမ်းမာခမဲ့အွန်လိုင်းစီကံမြို့သားညီညီရေးဆိုရကျမ်းမာရေးဝန်ကြီးဌာန
စီတရင်တွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမုံကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ခုချိန်ကစပြီး2025ခုနှစ်ဧပြီလ3ရက်နေ့ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမုံပါကျွန်မအောင်ဆုံးသတင်းကတော့မင်းကိုဒေတာမင်္ဂလင်းကြောင့်ထိခိုက်ဒေဆုံးမှု40နီးပါးရှိနေပြီးတောက်သုံးရေခက်ခဲနေတဲ့သတင်းပဲဖြစ်ပါတယ်စကိုင်းတိုင်းစကိုင်းမြို့နယ်မင်းကုန်းဒေသမှာငလင်ကျောက်ထိခိုက်ဒေဆုံးသူ40နီးပါးရှိပြီးတန်ခါကျော်တွေဦးဆောင်ကတလေးတက်တွေနဲ့ပြည်သူလူထုကရှင်းလင်းကူညီကယ်ဆယ်ရေးလုပ်နေရတယ်လို့ Unicorn ပျောက်ကြားတပ်ဖွဲ့ကအသိပေးလိုက်ပါတယ်။မလ28ရက်နေ့နေ့လယ်ပိုင်းမှာလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလင်ကျောက်မင်းကုန်းဒေသကရှေးဟောင်းဖျားတွေနဲ့စည်ရီပထိုးတွေလူနေအိမ်တွေပြိုကျခဲ့ပြီးဒေဆုံးသူဦးရေ40နီးပါးဆင်းရဲရရှိတာကရင်းငလင်ဘေးကလွတ်မြောက်လာသူတွေကိုပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေကစေယုံစည်းကမ်းပို့ဆောင်ကစေကုသပေးနေတယ်လို့ဆိုပါရယ်။လက်ရှိချိန်ထိကောက်ယူရရှိထားတဲ့စည်ရင်တွေအရ မင်းတို့ဒေသကလူသေဆုံးဆေးမှ30ကျော်40နီးပါးအထိရှိနေပြီးသေဆုံးသွားပြီဖြစ်ပေမဲ့စည်ရင်မရသေးတာတွေလည်းရှိနေကဘုံကြီးနဲ့တိလာရှင်ပြန်လွန်စည်ရင်ကိုမသိရသေးဘူးလို့ပြောပါတယ်မင်းတို့ဒေသမှာမြင်ကလေးကြောင့်ဘုံကြီးเจ้าတွေနဲ့တောက်သုံးရည်တွေနဲ့ပြက်စီးခဲ့တာကြောင့်ဒေသနေပြည်သူတွေအေးဖို့စားစရာဆေးဝါးတောက်သုံးရည်နေစရာတွေလိုအပ်နေတာကြောင့်ပြည်ရင်းပြည်ပကမိဘပြည်သူတွေအနေနဲ့ဝိုင်းဝန်းကူညီပေးကြဖို့ Unicorn ပြောက်ကြားတပ်ဖွဲ့ကမြစ်တာရက်ခံထားပါတယ်ခုနှစ်တသမခုနှစ်ပြင်အားရှိတဲ့မြင်ကလေးကြောင့်ဧပြီလ3ရက်နေ့မြမစံတော်ချိန်နနက်8နာရီထိနောက်ဆုံးရသေဆုံးသူ3085ဦးဒဏ်ရာရသူ4935ဦးကြောက်ဆုံးသူ341ဦးရှိတယ်လို့သိရှိရပါတယ်ရှင်နောက်ထပ်သတင်းတစ်ပုဒ်ကတော့စေကောင်းဆောင်မေအောင်လိုက်ဝင်းစတန်ဇီဝေးတက်ခွင့်ပြုတဲ့ပေါ်ထိုင်းစုရဝေဖန်ခံရတဲ့သတင်းပဲဖြစ်ပါတယ်ဘာကောင်းမြမကျင်းပတဲ့6ကြိမ်မြောက်မင်္ဂလာပင်လယ်အော်စီးပွားရေးနဲ့ဒီပညာဆိုင်ရာပတ်စုံပူပေါင်းဆောင်ရွက်ရေးဘွယ်ဘင်းစတက်စီဝေးကိုမြမအာနာသိစစ်ခေါင်းဆောင်မင်းအောင်လိုင်တက်ရောက်ခွင့်ပေးတဲ့ထိုင်းစုရဟာဝေဖန်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဒေတာသတင်းတွေကဆိုပါတယ်မြမနိုင်ငံမှာပြင်းထန်တဲ့ငလျင်ကြောင့်ဆိုးရွားတဲ့ပျက်စီးမှုတွေကြုံတွေ့နေရတဲ့ဖြစ်ပေမဲ့မင်းအောင်လိုင်တွေနဲ့အာနာသိမီနောက်ပိုင်းရှစ်တောင်အာရှနိုင်ငံတခုကိုရှာရှာပါပါလာရောက်ခွင့်ရတဲ့ခီးစဉ်တစ်ခုဖြစ်ပါတယ်မင်းအောင်လိုင်ကိုဘင်းစတက်စီဝေးတက်ရောက်ခွင့်မပြုဖို့ဆရာနာရှင်ဆက်ကြီးရပ်ဖက်ဖွဲ့စည်း300ကျော်ကထိုင်းဆိုးရနဲ့ကောင်းဆောင်တွေကိုတောင်းဆိုခဲ့ပေမဲ့ထိုင်းဆိုးရကမျက်ကွယ်ပြုခဲ့တာကြောင့်လည်းဝေဖန်ခံနေရတာပဲဖြစ်ပါတယ်။ထိုင်းနိုင်ငံမှာကျင်းပမဲ့ဘင်စတက်ထိပ်သီးညီလာခံမှာအာနာသိန်းစစ်ကောင်းဆောင်မြောင်းလန်ကိုလူကိုယ်တိုင်တက်ရောက်ဖို့ထိုင်းဆိုးရအနေနဲ့ခွင့်မပြုသင့်ဘူးလို့ပါမဆက်တက်ကသူကလက်ထောက်ပါမောက်ခတူကလည်းထောက်ပြခဲ့တာရှိပါတယ်။ဒါပြင်ဆိုးပါစီဝဲမှာမြန်မာစစ်ကောင်းဆောင်ကိုတတ်မှန်ရရင်းနှီးကျွမ်းဝင်တဲ့ပုံစံမလုပ်ဖို့ရှစ်တောင်အာရှဒေသဆိုင်ရာကျွမ်းကျင်သူတူကဝင်းကြီးချုပ်ပေထုံတန်ရှင်နာဝထရာကိုတရိပ်ပေးထားပါတယ်။စီဝေးကိုဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ၊ဘူတန်၊အိန္ဒိယ၊မြန်မာ၊နီပေါ်နဲ့ဒိရိလင်္ကာနိုင်ငံတို့ကဂျီကဲရီဟာထိုင်းဆူရတာဝန်ရှိသူတွေနဲ့အတူတက်ရောက်မှလို့သိရပါတယ်။ဘင်းစတက်စီဝေးနောက်ဆုံးနေ့ဖြစ်တဲ့မနက်ဖြန်ဧပြီလ၄ရက်မှာအိရှင်ထိုင်းနိုင်ငံကအခုဖြစ်ခဲ့တဲ့ငလင်နယ်ကြောင့်ဖြစ်ပေါ်လာတဲ့တက်ရောက်မှုတွေနဲ့ပတ်သက်တဲ့ပူးရဲကြေညာချက်တစ်စောင်ထုတ်ပြန်ဖို့အစိုးရထားတယ်လို့လည်းသိရပါတယ်။ထိုင်းဆိုရဟာမြန်မာစစ်အုပ်စုကိုဗန္နာရီပိုင်းတတမန်ရီပိုင်းနဲ့မူဝါဒပိုင်းတွေပါဝင်မျိုးမျိုးသောနီလန်းတွေနဲ့ထောက်ပံ့ပေးနေပြီးထိုင်းဝန်ကြီးချုပ်ပေထွန်းတန်ရှင်နိုဝရဲ့ခေါင်းဆောင်မှုအောက်မှာထိုင်းနိုင်ငံဟာစစ်အုပ်စုနဲ့ဆရာစုမှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇမှုတွေထဲမှာပါဝင်နေခဲ့တယ်လို့သွေးစွန့်ငွေအဖွဲ့ကလည်းထောက်ပြထားပါတယ်။စစ်ခေါင်းဆောင်မရောက်နိုင်နေတဲ့ထိုင်းနိုင်ငံမှာကျင်းပတဲ့ဘင်စတက်ဒေတာရင်းထိပ်သီးစည်းဝေးတက်ချိန်ဟာနောက်နိုင်ငံတွေရဲ့ပိတ်ဆို့ရေးယူခံရတာတွေနဲ့ရင်ဆိုင်နေရခြင်းဖြစ်ပြီးဒီစီဝေးကတစ်ဆင့်တရားဝင်အတိမတ်ပြုမှုရဖို့ကြိုးပမ်းနေတယ်ဆိုတာသိမြင်နိုင်တယ်လို့သွေးစွန့်ငွေဖွဲကဝေဖန်ထားပါတယ်ရှင်။ဆလဘီမြန်မာစစ်တပ်နဲ့တော်လိုင်းတပ်တွေကြားယာယီပြစ်ခတ်ရစေးရေးကြေညာချက်ကိုဥရောပသမဂ္ဂကြိုဆိုတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။အာဏာသိမ်းယူထားတဲ့မြန်မာစစ်တပ်နဲ့တော်လိုင်းတပ်တွေကြားယာယီပြစ်ခတ်ရစေးရေးကြေညာချက်တွေကိုဥရောပသမဂ္ဂ EU ကကြိုဆိုကြောင်းဒီကနေ့ဧပြီ3ရက်နေ့ပိုင်းမှာထုတ်ပြန်ပါတယ်။မြန်မာစစ်တပ်နဲ့ပြည်ပခန့်မှာပါဝင်ပတ်သက်နေတဲ့ခြားသောဖွဲ့စည်းတွေရဲ့ယာယီပြစ်ခတ်ရစဲရေးကြေညာချက်ကိုကြိုဆိုတဲ့အကြောင်းဥရောပသမဂ္ဂကအသိပေးထုတ်ပြန်လာတာပဲဖြစ်ပါတယ်။ပြစ်ခတ်ရစဲရေးဟာမြင်းကလင်းပေးတဲ့ပြည်သူတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအလင်းမြန်ဆုံးနဲ့ပေးကင်းလုံခြုံပြီးအဟန့်တားမရှိရရှိစေဖို့အလွန်လိုအပ်တဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်။အင်အားပြင်းကလေးကြောင့်ထိခိုက်ခံစားနေရသူတွေကိုကယ်ဆယ်နိုင်မှုနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေအတွက်ငလင်တန်တဲ့ဒေတာတွေနဲ့ဆက်ဆက်ဒေတာတွေမှာအခုကံကာကွယ်စစ်ကလွှဲလို့ထိုးစစ်အားလုံးမလ30ရက်ကနေဧပြီ12ရက်ထိအစိုင်းထားမယ်လို့မြို့သားညညွတ်အစိုးရကမလ29ရက်နေ့မှာကြေညာခဲ့ပါတယ်။ငလင်နောက်ဆက်တွဲကစေးလုပ်ငန်းတွေအများဆုံးထိရောက်စွာဆောင်ရွက်နိုင်မှုအတွက်တိုက်ပွဲဖြစ်ပွားနေတဲ့နေရာတွေမှာထိုးစစ်စင်တာတွေလုပ်မှာမဟုတ်ပဲတလတာအပြည့်ရထားမယ်လို့မြောက်ပိုင်းမဟာမင်းညီနောင်သုံးဘွဲကလည်းဧပြီ1ရက်မှာထုတ်ပြန်ခဲ့ပါတယ်။စကောင်စီနဲ့ကစင်လွတ်မြောက်ရေးတပ်မတော် KIO KIA တို့ကလည်းဧပြီလ2ရက်နေ့ညမှာပဲယာယီအပြည့်ရထားမယ်လို့အတိအထုတ်ပြန်ကြေညာခဲ့ပါတယ်ရှင်။ခုနောက်ဆုံးသတင်းကတော့ဖျားပုံမျိုးနေပင်လေပင်ကိုဗဟုပြု၍ Restart Skate 5အဆင့်ရှိငလင်လုတ်ခတ်တဲ့သတင်းဖြစ်ပါတယ်။ဖျားပုံမျိုးတောင်ဘက်86ကီလိုမီတာကွာပင်လေပင်ကိုဗဟုပြုပြီး AR Restart Skate 5အဆင့်ရှိတဲ့ငလင်လုတ်ခတ်သွားတယ်လို့ American ဘူမိဗေဒငလင်ဆောင်ကြည့်ရေးဘွယ် USGS နဲ့မြူသားညီညွတ်အစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်ရဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာန MOHADM ကထုတ်ပြန်ထားပါတယ်။ဧပြီလ2ရက်နေ့ည10:59မိနစ်အချိန်မှာဖျာပုံမြို့တောင်ဘက်86ကီလိုမီတာကွာပင်လယ်ပြင်ကိုဗဟိုပြုပြီးလှုပ်ခတ်သွားတာလို့အတည်ပြုထားပါတယ်။ဒီငလေးဟာမြေအောက်နဲ့30ကီလိုမီတာမှဗဟိုပြုလှုပ်ခတ်ခဲ့တာကြောင့်ဖျာပုံပသိမ်နဲ့မူဝင်ကဒေသနေပြည်သူတွေသိရှိခံစားရတယ်လို့ဆိုပါတယ်။ စကိုင်းငလင်းကြီးရဲ့နောက်ဆက်တွဲငလင်းငယ်တွေဆက်လက်လှုပ်ခတ်နိုင်တဲ့အတွက်ငလင်းမဲဆောင်ရွက်ဆောင်ရွက်သတိပြုရန်များနဲ့ညီနေထိုင်ကြဖို့မြို့သားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ PNL ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနအမိုး HDM ကအသိပေးထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်မနက်ဖြန် EB လ၄ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိမ်အနည်းငယ်ဖြစ်ထွန်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတဲ့နယ်မြေဝကျုံမော်ဒေသတို့မှာလီဟာအနောက်နောက်မြောက်ဘက်ကနေတနအီကို၅မိုင်ကနေ၁၀မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်တနင်္လာရီကမ်းရိုးတဲ့နယ်မုဒ္ဓမကွေးတို့ဘက်မှာတော့လီဟာအရှိဘက်ကနေတနအီကို၁၀မိုင်ကနေ-၁၀ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်မိုးချင်းကြီးကတော့ရန်ကုန်တိုင်းဒေသကြီး AR တိုင်းဒေသကြီးပဲခူးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကျကျမိုးထစ်ချုံရွာနိုင်ပြီးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာအများအပြားတာယာနိုင်ပါတယ်။နေ့အပူချိန်ကြီးကတော့မြန်မာနိုင်ငံဒေသတချို့တို့မှာအပူချိန်ကြီးပြန်လည်လျော့ကျနိုင်ပါတယ်။မြူချိန်ကြီးကတော့မြန်မာနိုင်ငံတဝန်းလုံးမှာမြူကျဆင်းမှုလျော့ကျနိုင်ပါတယ်ရှင်။
ငလျင်လှုပ်ခတ်ပြီးနောက်ပိုင်းအစားအစာမှတဆင့်ကူးစက်တသောယောဂါများကိုကာဝယ်နိုင်ရန်အစားအစာများဘေးကင်းစေရန်အဓိကတော့ချက်၅ချက်ကိုဖော်ပြပေးလိုက်ပါတယ်။အစားအစာများဘေးကင်းစေရန်အဓိကတော့ချက်၅ချက်ဓာတုပစ္စည်းများကြောင့်အစာအဆိပ်တင်နိုင်တော့လဲအစာအဆိပ်တင်ခြင်းသို့မဟုတ်အစာကြောင့်နာမကျန်းဖြစ်ခြင်းအများစုမှာယောဂါပိုးမွှားများနှင့်ရင်းနှုတ်၏အဆိပ်တက်ကြောင့်ဖြစ်ပါသည်။တန်ရှင်ရည်ကိုအထူးပြုစိုက်ပါ။အစားအစာများမပြင်းစင်မီပြင်းစင်နေခြင်းနဲ့အိမ်သာအသုံးပြုပြီးတိုင်းလက်ဆေးပါမိဖို့ကြောင့်နဲ့မိဖို့ကြောင့်ပစ္စည်းများကိုတန့်ရှင်းစွာထားရှိပါတီးကြားစီခွဲထားပါအသားစိမ်းငါးစိမ်းများကိုချက်ပြုတ်ပြီးအစားအစာများနဲ့ရောမထားရပါတီးကြားစီပြင်းစင်လှိဖြက်ပါတီးကြားစီထုတ်ပိုးသိမ့်စီပါကြက်အောင်ချက်ပြုတ်ပါအစားအစာများကို80ဒီဂရီစင်တီဂရိတ်မှာကြက်အောင်တေးကြစွာချက်ပြုတ်ပါတေးကြစွာပြန်နှွှေးပြီးမှစားသုံးပါသတ်မှတ်ပူချိန်တွေထားရှိပါချက်ပြုတ်ပြီးစားစာများကိုအခန်းပူချိန်မှာ2နာရီထက်ပိုမထားရပါအပူချိန်5ဒီဂရီစင်တီဂရိတ်နဲ့60ဒီဂရီစင်တီဂရိတ်ကြားမှာအစားစာများမှာယောဂါပိုးမွှားများလျှင်မြန်စွာပေါက်ပွားနိုင်ပါတယ်ဘေးကင်းသောရေနှင့်အစာကုန်ချမ်းများကိုအသုံးပြုပါချက်ပြုတ်ရတွင်တန်ရှင်းသောရေနှင့်လက်ဆက်သောအသားစိမ်း5စိမ်းများကိုသာအသုံးပြုပါသည်သည်ဝလံများဟင်းသီးဟျွက်ရများကိုအခွန်ခွာဆေးကြောပါသက်တမ်းလွန်အစားစာများကိုမစားသုံးရတယ်လီကျမ်းမာအခမဲ့အွန်လိုင်းစေကံအမျိုးသားညီညွတ်ရေးဆိုရကျမ်းမာရေးဝန်ကြီးဌာန
ရေဒီယို NUG မှဆက်လက်အသံလွှင့်နေပါတယ်အခုဆက်လက်ပြီးတော့တောင်လိုင်းဤကဗျာကန်တာမှာပုံနဲ့ကျွန်းစုဝေးရေးသားထားပြီးຫນွေဥမှုဖက်ကြားထားတဲ့ပြောပြခြင်းနဲ့မခင်စိန်ဆိုတဲ့တောင်လိုင်းဤကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ပြောပြချင်တဲ့မခင်စိန်ကြည်စမ်းပါဦးမခင်စိန်ဒီမှာပန်းတွေတပွင့်ပြီးတပွင့်ပွင့်နေတယ်ဟိုမှာအနာဂတ်တွေတဘဝပြီးတဘဝကြွေလွင့်ပိတ်မောင်သွားကြပေါရှင်ဘတ်တွေလည်းလွမ်းလျာကြေမွားလို့ခင်မင်သူတွေရဲ့အနန်းတွေကိုပန်းကြွေကောက်တယ်လို့ကောက်မရတဲ့အခါအခါကြီးနဲ့ကြီးရက်တွေမှာတောင်းတဲ့ဆုတွေလဲပြည့်မယ်မထင်ဘူးမခင်စိန်နော်တွေးကြည့်ဖြစ်တည်မှုကိုနှမျောတယ်ကံကြမ္မာကိုအပြစ်တည်ရင်လဲကိုတွေဟာလူညံ့ပေါ့စူးစားခွင့်တော့မရှိတဲ့ဘဝမှာစနစ်တကျတိဆောက်ခဲ့တယ်လို့မျိုးမလုံနိုင်ခဲ့ဘူးမတရားအမိတ်အာဏာရဲ့လမ်းမှာဘန်းနိုင်ကိုကန့်ကတ်နိုင်ဖို့စိတ်ကူးတဲ့အာဏာစင်ကိုဓာတ်တည်ခဲ့သူပါမခင်စိန်ကို့ဘာသာကိုနားလည်တဲ့စကားလုံးတွေနဲ့တိုင်းပြည်ကိုအတင်းစီယုံပူတာအိုဟာငိုကြွေးယုံကလွဲ၍ဘယ်ယထာမှစိုက်လာမှာမဟုတ်ဘူးဒီလိုနဲ့အဝေးရောက်တွေကမိသားစုကိုလှမ်း၍တန်းတတဲ့အခါဒီယာစုမှာအင်တာနက်မရှိပါဖုန်းလိုင်းမရှိပါလူကြုံတဲ့သတင်းစကားပါရအောင်လဲပ ပြန်စရာရွာမရှိတော့တဲ့အခါဘုံတန်ထိသွားတဲ့ရွာဟာလဲအဝေးရောက်တွေကိုမမျောတတ်တော့ဘူးမခင်စင်ຫນွေဦးမှာပွင့်နေကြကန်းကောပင်ကြီးဟာလဲရိုးတယ်ပြိုင်ပြိုင်နေပါလားမခင်စင်ရွာဦးမှာတင်းဆူခဲ့တဲ့အချိန်တွေဟာတိတ်လွမ်းစရာပေါ့ဘာပဲဖြစ်ဖြစ်ကျွေလွတ်သွားတဲ့သူရဲ့ကောင်းတွေအတွက်တေးခပြာတပုတ်တီးဆို့ဖို့ငါပြန်ရအောင်ပဲ။ဘာပဲဖြစ်ဖြစ်သူရဲ့ကောင်းတွေရဲ့နှလုံးသားကိုတေးချာစိုက်ကြည့်ပြီးအလေးပြုဖို့ငါပြန်ရအောင်ပဲ။ဘာပဲဖြစ်ဖြစ်ဒယာရရဲဘော်သူရဲ့ကောင်းတွေတက်ညလုံးထိုင်စကားပြောဖို့ငါပြန်ရအောင်ပဲ။အဲ့ဒီညဟာကျေရီလာရယ်စုံတဲ့ညပေါ့မခင်စင်။ပုံနာကျွန်းစူးဝေ
ရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာအခုတစ်ခါမှာတော့အမျိုးသမီးကန်တာမှာဖလော်တာဟန်တင်ဆက်ထားတဲ့တော်လန်ရီအောင်မြင်ခြင်းအလှကပါအပိုင်း155ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါလို့ကျွန်မနှုတ်ဆက်နေတဲ့အချိန်မှာကျွန်မရဲ့ဝန်ကျင်တစ်ခုလုံးတိတ်ဆိတ်လို့နေပါတယ်ရခင်ကအရာအားလုံးဟာလှူရှားသက်ဝင်နေပြီးသည်နဲ့ယခုရပိုင်း6ရက်အတွင်းမှာတော့တိတ်ဆိတ်ခြင်းကထွန်းမှုလို့နေတယ်အလေးညာမြေနှဖုံးတွေကိုခွာချမရတာကတော့စစ်ကောင်စီအစီအကံတွေပါပဲတစ်ဖက်မှာငယ်လင်းဘေးဒဏ်ခံစားနေရသူတွေရဲ့စိတ်ဒုက္ခကိုတောင်မှအာမနာစစ်မှုထမ်းအတွက်ငွေကောက်လို့ကောက်လူကောက်လို့ကောက်နဲ့အလွန်ကိုစိတ်ဆုပ်ဖွယ်စနစ်ကြီးပါကျမနေထိုင်တဲ့ဝန်ကျင်ဆိုတာအထက်မြင့်အဆောက်အုံတွေမရှိတဲ့အရက်ဖြစ်ပေမဲ့ငလျင်တန်းကိုအပြည့်အဝခံစားရတဲ့ရက်ရွာတွေပါညီငယ်မြင့်ရဲ့မြေယိုးတလျှောက်ရှိတချို့သောအိမ်များလဲကမ်းပါပြူလို့မြေအောက်မြုပ်သွားတဲ့မိသားစုတွေလည်းရှိပါတယ်ခုလိုလူမသိသူမသိမိမိတို့ရဲ့ဒုက္ခဇာဝနီရေးကိုအစဉ်ပြေတလို့ဖြေရှင်းနေကြတာပြည်သူတို့တကယ်အားနာစရာပါအစိုးရတခုလိုပြောနေပေမဲ့ပြည်သူကိုရန်သူလိုသဘောထားပြီးရက်ကြီးအုပ်ချုပ်ရေးမှုဆိုသူများရဲ့ပြည်သူပေါ်ထားတဲ့လောက်ရတိုင်းကစစ်ကောင်စီကိုအသက်ရှင်ဖို့လောက်ပါပဲပြည်သူတွေကတော့စစ်မှုထမ်းအတွက်ငွေရှာပေးရငလျင်ကြောင့်အလုပ်တွေနာကုန်စည်တွန်းကမြင့်တက်နေလိုက်တာဆိုအနေဆုံးတောက်ရည်အိုးတွေကွဲကြလို့ပြန်ဝင်ရတာတောင်တစ်လုံးကို15,000ချက်ပေးရတဲ့အိမ်လေးတွေရိုင်းနေလို့ပြိုသွားလို့မိသားစုတွေပြင်းနေကြတာတွေလည်းတွေ့မြင်ရလေရဲ့အစိုးရဆိုသည့်စစ်ကောင်စီလက်ထက်ပြည်သူအတွက်ဘယ်နည်းအားမှမှန်ကိုစားပြုတာထောက်ပံ့ကူညီတာတွေရှိခဲ့ဘူးလေလမ်းတကားပေါ်မှာတနက်တကားကနဲ့လာသမျှမိမယောက်ျားအသက်ရွယ်မရေးအကြောင်းမရှိအကြောင်းရှားငွေညှစ်ခဲ့ကြတာကြီးပါပဲအစင်တန်းနဲ့ယူနီဖောင်းဆိုတာမြန်မာစစ်တပ်မှာဂုဏ်ယူစရာဆိုလို့ပြည်သူအံပတ်တွေပဲဖြစ်ပါလိမ့်မယ်ကျမကတော့အခုလိုတဘာဝဘေးကိုကြာရောက်ချင်းလက်တွေ့ဘဝမှာရှိနေသူတဦးဖြစ်တဲ့အတွက်ပြည်သူတွေရဲ့စိတ်ဓာတ်ကိုတကယ်လေးစားပါတယ်။အစားအစာနေထိုင်ဖို့တကယ်လိုအပ်နေတဲ့သူတွေလည်းရှိပါတယ်။တချို့တကယ်လိုအပ်သူများကလည်းမိမိအပူကိုကို့အပူမဖြစ်လို့ရတဲ့ကြောင့်ဘသူဘသူကိုမှအကူအညီတောင်းပန်မကြမိပါဘူး။အခုဆိုလုပ်တွေရန်နာခဲ့ကြတာ6ရက်မြောက်ခဲ့ပါပြီ။ဘယ်ချိန်ထိအခုလိုတိတ်ဆိတ်ကြအောင်မလဲဆိုတာမသိကြရတဲ့အခြေအနေပါ။ယနေ့ချိန်ထိအစ်စ်ကောင်းစီသည်ပြည်သူကိုကူညီမှုထောက်ပံ့မှုစိတ်တက်ခွန်အားပေးမည်ဆိုသည့်ဝေလာဝေးပြည်သူထံမှစစ်မှုထမ်းငွေကြေးများကောက်ခံနေကြစေမှုအာဏာရှင်ဆိုတာပြည်သူအသက်ထက်သူတို့အာဏာအသက်ကိုပဲတန်ဖိုးထားကြတယ်ဆိုတာလက်တွေ့ပါပဲ။ယနေ့ချိန်ထိအသိပညာဗဟုသုတအားနည်းလာတဲ့မြန်မာပြည်သူတွေအတွက်ယူသားမှုကထပ်ဆင့်လိုက်တော့စာဝန်နေရေးပြေးလဲဖို့ရှေ့တန်းတင်လာကြတာမဆမ်းပါဘူး။ကျမကတော့28ရက်3လ2025ရက်နေ့နေ့လယ်တနာရီဝန်းကျင်မှာယနေ့ချိန်ထိတစ်ချက်တစ်ချက်လှုပ်နေတဲ့ငလျင်တန်းကပြည်သူတွေအတွက်စစ်မှုထမ်းရမည့်ဒဏ်ကိုဖုံးလန်းမသွားပါဘူး။ကြောင်ရမှုဆိုတဲ့အရေးအောက်မှာစိုးဝါလာတဲ့စနစ်တစ်ခုကကြီးစိုးထတော့ပြည်သူတွေအတွက်ဒုက္ခဆိုတာစိတ်တက်ကြံ့ခံမှုတွေဖြစ်လာကြပါတယ်ခုဆိုပြည်သူတွေဘက်မှကပ်ပြီးရောက်နေခြင်းအသက်ပေးကြုံရသူတွေအတွက်ရေးပေါ်ကူညီများလည်းလိုအပ်ပါတယ်နေရာတိုင်းမှာတော့ပြည်သူအတန်ကျမမကြားရပါဘူးတကယ်ငလင်းတန်ခံရတဲ့ဒေသတိုင်းမှာမိမလားရေပြက်ရေတန်းဆက်ပြက်ဆိုတာတွေကတော့ရှိနေတာပါပဲမိမိကတော့ရေတန်းလည်းမရကြတော့ပါဘူး အားလုံးသောဆက်လက်ပတ်မှုတွေနားနေကြသလိုဈေးဝင်နဲ့ဈေးတွေဆိုတာကလည်းရတဲ့ကုန်လေးကိုတန်းစီနေကြတဲ့အဖြစ်ပါကျွန်မအခုလိုစာရေးနိုင်ဖို့ပြည်သူတွေရဲ့အရှိတရားကိုတည်င်းအချက်လက်အနည်းငယ်ဖြင့်စူးစီးတင်ပြနိုင်တာကလည်းပြည်သူကလို့ပါပဲဖုံးအပ်နိုင်ဖို့အနေထားဆိုတာအခုအချိန်လေးမှာအတော်ကိုခက်ခဲပါတယ်ကျွန်မတို့ပြည်သူချင်းချင်းကူညီနေကြလို့ယနေ့အချိန်ထိအာဏာရှင်ရဲ့ဆိုးရုံမှုဒဏ်ကိုဖျက်ချော်နိုင်ခဲ့တဲ့ဆိုတာဒီနေ့အချိန်ငလျင်ကပ်ပေးကြီးကတက်သေးပါပြင်းထန်လာတဲ့ဤရဲ့တနည်းရဲ့မှာမိမိကလေးအနည်းငယ်ကလူသားများစွာရဲ့အသက်တွေကိုနှုတ်ယူသွားခဲ့တယ်။မြေပေါ်မြေအောက်သမကလူဆွမ်းအရင်းမြစ်များစွာဆုံရှုံလိုက်ရတယ်။လင်းနှစ်တန်းတက်ကရင်ကိုပြန်ကြည့်မယ်ဆိုရင်ပြည်သူတွေအတွက်ဒုက္ခဒဏ်တွေအများကြီးခံစားရပါတယ်ဒီအတွက်ကျမတို့တွေအစိုးဆုံးများစွာကိုရင်ဆိုင်နိုင်ဖို့အကောင်းဆုံးဆိုတဲ့လမ်းကိုရွေးချယ်ကြရမယ်။ထောက်ပံ့ဆိုတာပြည်သူအတွက်ခွန်အားပါ။ပြည်သူကိုတုံးချပြီးမိမိကိုယ်ကျိုးအတွက်သာရှေ့ရှုခဲ့သူမိသည့်အဖွဲ့အစည်းမှပြည်သူကယုံကြည်မှုမရှိသလိုထောက်ခံမှလည်းမဟုတ်ပါဘူး။အဲ့အတွက်ကျမတို့ပြည်သူတွေကပြည်သူတွေကလည်းပြည်သူကိုရှေ့ရှုကြမှာဖြစ်သလိုအကျိုးပြုလုပ်ငန်းများပေါ်ဆောင်ရမှာလဲအလဲလွဲ့နေနိုင်သမျှနည်းပြီးတကယ်လိုအပ်သူများကိုထောက်ပံ့နိုင်မှသာရက်လက်ကောင်းများရရှိကြမှာဖြစ်ပါတယ်။ကျမလိုငလျင်တန်ခံပြည်သူတယောက်အနေနဲ့ကူညီထောက်ပံ့သူများသည်တကယ်လိုအပ်သည့်နေရာဒေသရက်ရွာများကိုအကျိုးရှိရှိပြည်သူထံရောက်ရှိဖို့လိုအပ်လျက်ရှိကြောင်းအကြံပြုရင်းတစ်ဖက်မှာလည်းကျမတို့ရဲ့ပန်းတိုင်ဖြစ်တဲ့ဒေါ်လန်ရေးရဲ့အောင်မြင်မှုလှကဘာကိုတည်ဆောက်ကြပါစို့လို့တိုက်တွန်းနှိုးဆော်လိုက်ရပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်
Radio NUG မှာဆက်လက်အတန်းလွှင့်နေပါတယ်။အခုနောက်ဆုံးတစ်ပုဒ်အနေနဲ့တော်လန်ဤတေဂီတာအစီအစဉ်မှာတော်လန်ပြည်သူများတည်ဆူထားတဲ့အာနာရှင်စနစ်အဆုံးသတ်ရမည်ဆိုတဲ့တော်လန်ဤတည်သချင်းကိုနားဆင်ရမှာဖြစ်ပါရယ်ခင်ဗျာ။
ဒီနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ12.6 MHz 19.89 MHz ညပိုင်း၈နာရီခွဲမှာ12.25 MHz 11.66 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖော်သားတွေကဆုတောင်းနေကြပါတယ်ရှင်။အမေသားမျိုးတွေအစိုးရရဲ့စက်တော်ရုံးတင်အချက်အလက်တွေကိုလည်းကြားနာကြတာကထုတ်လင်းလို့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်